မြန်မာနိုင်ငံမှာတည်တံ့စီရင်တာကိုနှစ်30ကြာကြာမကျင့်သုံးခဲ့ပေနဲ့အခုဒီမိုကရေစီလှုပ်ရှားသူ၄ယောက်ကိုကွပ်မျက်လိုက်တာဟာအဆိုအဆုံအနှိမ့်ထာယုံကိုဥတီနေတာဖြစ်တဲ့အကြောင်း PPSD လို့ခေါ်တဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဥဆောင်ကော်မတီကမှတ်ချက်ချလိုက်ပါတယ်။တက်မတော်အပါဝင်လက်မှတ်ရေးထိုးထားတဲ့ NGA နိုင်ငံလုံးဆိုင်ရာအပြည့်ရဲ့သဘောတူညီချက်မှာပါဝင်တဲ့အသက်ရှင်သန်ခွင့်အခွင့်အရေးကိုမျက်ကွယ်ပြုရာရောက်တဲ့အကြောင်း PPSD ဥဆောင်အဖွဲ့ဝင်ပိုမူကြီးခွန်ဥက္ကာကဝေဖန်လိုက်ပါတယ်။ VOA မြန်မာပိုင်း Editor ဒေါက်ကင်စဝင်းကဘုံမူကြီးခေါကာကိုတွေ့ဆုံမိပြန်ထားပါရဲ့ရှင်
။အခုအရင်ဦးဆုံးပေါ့နော်ဒီစိတ်မကောင်းစရာသတင်းလေးတစ်ခုနဲ့ပဲဟိုဒီဥဆောင်ဖွဲ့ဝင်ကော်မတီတယောက်အနေနဲ့ဘယ်လိုဖတ်ချက်ပေးခြင်းလဲဆိုတာကိုမေးပြရစီရှင်။ဒီလိုပါဒီဒီ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ဒီဦးစရာတော်နဲ့ဒီ88မျိုးဆက်ခေါင်းဆောင်တွေကတယောက်ဖြစ်တဲ့ဒီကိုဂျီမီတို့ပေါ့နော်ကျိုးပေးကွတ်မြက်လိုက်တယ်ဆိုပြီးတော့တရင်တွေထွက်လာပါတယ်သူတို့ဘက်ကလည်းအတီးပြုတ်ထားပါတယ်ဒီလိုမျိုးဟိုပေါ့နော်ကွတ်မြက်လိုက်တဲ့အပေါ်မှာဒီ PPSC အနေနဲ့ဘယ်လိုများမှတ်ချက်ပေးလိုပါလဲရှင
်အာရှင်းရှင်းပြောရင်တော့ဒီပုဂ္ဂိုလ်နှစ်ဦးစလုံးကကျွန်တော်တို့လူပုဂ္ဂိုလ်နဲ့နဲ့လည်းရင်းနေပါတယ်နောက်ပြီးတော့သူတို့ရဲ့ရုံးကလှုပ်ရှားတဲ့ဟာတွေလည်းပြီးပါတယ်အခုလက်ရှိPBS တစ်ုံလုံးအနေနဲ့ပြောမှဆိုရင်တော့ကျွန်တော်တို့ MCA စာချုပ်မှာလည်းပါပါတယ်ကျွန်တော်တို့လက်မှတ်ထိုးထားတဲ့ငင်းကြိုင်းလုပ်ငန်းစဉ်မှာလည်းပါပါတယ်ကျွန်တော်တို့ဒီ right to right ပေါ့အသက်ရှင်ပိုင်ခွင့်ဆိုတဲ့အခြေခံခွင့်ရေးကိုကျွန်တော်တို့မဖောက်ပြတ်သင့်ဘူးဘယ်လိုအခြေအနေမျိုးမှာရောက်ကျွန်တော်တို့ကဒီအနှစ်30ကျော်ကြာပေါ့နော်ဒေတာပြစ်မှုကိုပမာဘီမှာလက်တွေ့မကျင့်သုံးမဲ့ထားတာကြာပါပဲ။သို့တော့အခုလက်တွေ့ကျင့်သုံးတယ်ဆိုတဲ့ဟာတကယ်ဖြစ်ခဲ့ရင်တော့ဒါကတော့သမိုင်းတကွေ့နော်နည်းနည်းပြန်လည်တဲ့သဘောမျိုးကျွန်တော်တိုင်းပြည်ရဲ့အနိဋ္ဌာယုံတွေကအဆိုးဝါးဆုံးခြေနေကိုပြန်ဥတည်တဲ့သဘောမျိုးဖြစ်သွားနိုင်ပါတယ်။လက်တွေ့ဖြစ်လာတယ်ပေါ့။သို့တော့လက်တွေ့မဖြစ်ပါလားပဲနဲ့တည်င်းနဲ့ခြေနေအရာရကိုတီးခေါက်တဲ့အနေနဲ့ချင်းချောက်မှုပဲဆိုရင်တော့ကျွန်တော်တို့ကဒီပုံစံတစ်မျိုးနဲ့နော်ဒီခေါင်းဆောင်အကြီးအကဲတွေကစဉ်းစားသင့်တယ်လို့တော့ယူဆပါတ
ယ်ဟုတ်ကဲ့ပါအခုကဟိုကျမတို့ဒီ press team ပေါ့နော်ဒီတက်မတော်သတင်းမှပြန်ကြားရေးအဖွဲ့ကလည်းအတီးပြုတ်ထားပါတယ်သူတို့ကိုမေးတဲ့အခါမှာသတင်းစာထဲမှာပါတဲ့အတိုင်းအတီးဖြစ်ပါတယ်လို့ပြောပါတယ်အဲ့တော့သတင်းစာထဲမှာပါတဲ့အတီးဖြစ်တိုင်းဆိုရင်တော့ဒါသူတို့ဟိုကွပ်မြက်လိုက်တာကတော့အမှန်သတင်းပဲပေါ့နော်ဒီလိုမျိုးဟိုကွပ်မြက်လိုက်တာကဥပဒေအရာပြောမယ်ဆိုလို့ရှိရင်ဥပဒေတရားဥပဒေကတတ်မှတ်ထားတဲ့စံနှုန်းတွေစံချိန်စံချိန်စံမျိုးတွေကိုဖောက်ဖျက်ပြီးတော့လုပ်တယ်လို့ဘယ်လိုသုံးသပ်လို့ရပါလဲရှင်
ဒီသူတို့ပြန်ကျွန်တော်တို့ပြည်နယ်ကောက်ပေါ့အရာသပတ်ကြီးဥပဒေမှာတော့နိုင်ငံတော်ပုံကံမှုနိုင်ငံတော်ပြစ်စာဖောက်မှုကြီးပါညာဆိုရင်တော့မသေးမကျင်းကြိုးပေးတတ်စီဆိုတဲ့အမိန်ပါပါတယ်အဲ့ဒီနောက်လူသားမှုတွေမှာသို့တော်လက်တွေ့ရကျင့်သုံးခြင်းမသိမ့်သုံးခြင်းဆိုတာကလက်ရှိအုပ်ချုပ်နေတဲ့အစိုးရဘုံမှတွေပါတယ်။ပြည်내ကုတ်မှာတော့ရာသကြီးမှာတော့ဒေတာစီရင်ချက်ချလို့ရတဲ့ပြမှုတွေတော့ပါပါတယ်။တော်တော်များများရှိပါတယ်။တိုးတော်လည်းပဲလက်တွေ့မကျင့်သုံးတော့ဘူးဆိုပြီးတော့ကျွန်တော်တို့တိုင်းပြည်မှာနှစ်30နားထားတဲ့ခါကျတော့အခုပြန်ကျင့်သုံးတယ်ဆိုရင်တော့ဒါတော့ဒီရာသကြီးဥပဒေနဲ့ကြည့်ရင်တော့ဥပဒေနဲ့မှရှိခဲ့တယ်ဆိုတော့မှားပါတယ်လက်တွေ့ကျင့်သုံးခြင်းမသိသုံးသိဆိုတာကတော့လက်ရှိအုပ်ချုပ်နေတဲ့အစိုးရနဲ့ပဲသက်ဆိုင်ပါတယ
်ဟုတ်ကဲ့ပါအဲ့တော့မိသားစုအကြောင်းကြားတာတွေဘာတွေလဲသူတို့မရှိပဲနဲ့ဒီလိုမျိုးဟိုဥပဒေပေါင်းကိုကြော်လွန်ပြီးတော့လုပ်တယ်တာနဲ့ပတ်သက်ပြီးတော့
ပုံမှန်ရာသကြီးရဆိုရင်တော့ကျွန်တော်တို့ပြီးကြတော့ပါလေတရားနာကုံတင်ရတယ်ဘုန်းကြီးပြရတယ်တရားနာကုံတင်တယ်နောက်ပြီးတော့ဆရာဝန်တွေအောက်နေရတယ်တို့ဒေတာပေးပြီးပြီဆိုတော့တကယ်ပဲကွယ်လွန်ပြီဆိုတာဆရာကစေးစားနေပါလေလောက်ရတယ်သူတော်တော်ခံခံနာနာလောက်ရတယ်သူတစ်ခုတစ်ခုပါလေတယောက်ချင်းတယောက်ချင်းလောက်အဲ့ဒါနေပြီးတော့မှသူ့ကိုသက်ဆိုင်ရာမိသားစုကိုပေးတာလည်းရှိတယ်အချို့မိသားစုဘာရောက်လက်ခံခြင်းမရှိဘူးဆိုတော့လည်းထောင်ထဲမှာပဲသူအတင်းကြွားတာပေါ့ဒီလိုဒီလိုတော့သူလုံကြီးလောက်တော့ရှိပါတယ်သက်ဆိုင်ရာဘာသာလိုက်လောက်ရတာရှိပါတယ်ဒါကြောင့်အဲ့ဒါတွေလုံလားမလုံလားတော့ကျွန်တော်တို့ကမသိဘူးပါလေဥပဒေနဲ့အညီလို့ပဲပြောတော့ဒါကြောင့်လက်တွေ့နေပြမှာလောက်ခဲ့သလားလို့မလုပ်ဘူးလားဆိုတော့ကျွန်တော်တို့အခုအချိန်ကြီးပေါ့လေဒီတည်င်းတွေပဲဖြစ်နေတော့ ပြောလို့တော့မရသေးဘူး